မြန်မာနိုင်ငံရဲ့ငှက်ဖြားယောဂတက်ဖြည့်ရေးမှာဝေဒနာတွေတွေဆေးရင်ပါနေတာဟာမြန်မာစီးပွားရေးကိုပါထိခိုက်နေတဲ့အတွက်ဒီကိစ္စကိုဖြေရှင်းသွားရေးမှာမြန်မာနိုင်ငံစစ်မှုလက်မှုလုပ်ငန်းရှင်များအတင်းကဘယ်အဖွဲ့အစည်းနဲ့မဆိုပူးတွဲပြီးတော့ဆောင်ရွက်သွားနိုင်ရေးနိုဝင်ဘာလ25 26နှစ်ရက်ကြာဆွေးနွေးပွဲတွေပြုလုပ်နေပါတယ်အကြောင်းစုံကိုတော့မန်အင်ဂျင်နိုင်ကတင်ပြပေးပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီဆွေးနွေးပွဲရဲ့အဓိကရည်ရွယ်ချက်ကတော့အာရှပစိဖိတ်ဒေသအတွင်းမှာငှက်ဖျားယောဂအဖြစ်များဆုံးနိုင်ငံစီးရင်ဝင်နေတဲ့မြန်မာနိုင်ငံမှာအလုတ်သမားတူတဲ့ယောဂကူးစက်မှုကာကွယ်နိုင်ဖို့ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေရှာဖွေဖို့ဖြစ်ပါတယ်။ငှက်ဖျားယောဂဟာကျန်းမာရေးနဲ့ဆိုင်တဲ့ကိစ္စတသက်မဟုတ်ပဲနိုင်ငံရဲ့စီးပွားရေးလုပ်ငန်းတိုးတက်ဖို့ဆောင်ရွက်နေတဲ့လုပ်ငန်းခွင်တွေမှာပါထိခိုက်လာနေတယ်လို့မြန်မာနိုင်ငံစက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကပြောပါရယ်။ဒါကြောင့်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတာဝန်တိတိပူးပေါင်းဆောင်ရွက်ဖို့ဂတိကဝတ်နည်းလမ်းတွေတတ်မှတ်နိုင်ရေးအတွက်ငှက်ပြားယောဂါဆေးရင်ပါမှုထိန်းချုပ်နိုင်ရေးဆွေးနွေးပွဲကိုကျင်းပတာဖြစ်တယ်လို့ဦးဝင်းအောင်ကဆိုပါရယ်
။ဒီမလေးရဒီယောဂါမြန်မာနိုင်ငံမှာပေါ့နော်။လုပ်ငန်းဝင်တွေသူတို့ပြင်တော့ကျွန်တော်တို့ဒီနေဒီဟလာတော်ရီပေါ့နော်မာဆောင်ရရတဲ့ဘုရားတွေမှာအများဆုံးရင်ဆိုင်နေရတဲ့ပါတယ်အဲ့ဒီမှာပို့ပြီးတော့မှနောက်တစ်ဆင့်ဟိုအခုအနေထားပြီး drug resistant ပေါ့နော်ဒီလက္ခဏာတွေလည်းသူ့နိုင်ငံတွေမှာစတင်တွေ့ရှိနေရပြီနောက်မြန်မာနိုင်ငံအဲဟိုလေဒီလိုကိစ္စတွေဖြစ်ပေါ်လာနိုင်တဲ့အနေထားတွေလည်းရှိနေတာဖြစ်တဲ့အတွက်ကျွန်တော်တို့ဒီလုပ်သားတွေရဲ့ကျမကြီးနဲ့နှွေပြီးတော့မှကျွန်တော်တို့ရဲ့လုပ်ငန်းဝင်ရဲ့ productivity တွေကထိခိုက်ပြီးတော့အနည်းတကျနဲ့မိရဲ့လုပ်ငန်းဝင်တွေမှာလုံလောက်တဲ့ကျမကြီးပညာပေးမှုကိစ္စတွေနောက်တစ်ခါဆရာဝန်တို့ရဲ့ဆရာဝန်ဆွေးနွေးယူရတဲ့ဒီစသဖြင့်ဒီမလေးရီးယား effective ရှိတဲ့ဒီပါတွေမှာလုပ်နေတဲ့လုပ်ငန်းရှင်တွေအတွက်မိရဲ့လုပ်ငန်းဒီလုပ်ကိုင်နဲ့လုပ်သားတွေအတွက်ကိုတာဝန်ရှိမယ်ကျွန်တော်တို့ကျမကြီးစောင့်ရှောက်မှုတွေကျေကျေပြန်ပြန်သိရှိနားလည်ပြီးတော့မှပါဝင်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့ဒါဆောင်ရွက်ခြင်းဖြစ်ပါတယ
်စစ်တမ်းကောက်ယူချက်တွေအရမြန်မာနိုင်ငံမှာတစ်နှစ်ကိုငှက်ဖျားယောဂါဝေဒနာခံစားနေရသူအရေအတွက်၄သိန်းနီးပါးလောက်ရှိနေတယ်လို့ဆိုပါတယ်ငှက်ဖျားယောဂါနဲ့ပတ်သက်ရင်ကဘာမှာရင်ဆိုင်နေရတဲ့ချင်းချောက်မှုတစ်ခုကလည်းငှက်ဖျားဆေးရင်ပါလာပြီးယောဂါပျောက်ကင်းအောင်ကုသဖို့ခက်ခဲလာနေတာပါဒါကိုထိန်းချုပ်နိုင်ဖို့ပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါတယ်လို့နိုင်ငံတကာငှက်ဖျားယောဂါတိုက်ဖျက်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့နယူးယောက်အခြေစိုက် The Rollback Malaria Partnership ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Thomas Tashuwa ကပြောပါတယ
် In the Greater Mekong the preferred malaria drug is showing
မြန်မာနိုင်ငံဒေသကတချို့နေရာတွေမှာငှက်ဖျားဆေးထိရောက်မှုနည်းလာတာတွေတွေ့လာရပါတယ်မြန်မာနိုင်ငံတမိုင်းကြောင်အရဆိုရင်လဲငှက်ဖျားဆေးရင်မာလာတဲ့အဆင့်ဘလောက်ထိရောက်နေလဲဆိုတာကျွန်တော်တို့သေချာမသိရသေးပါဘူးအထူးသဖြင့်ရွှေပြောင်းအလုပ်သမားတွေရဲ့ကျန်းမာရေးဆောက်ရှောက်မှုဝန်ဆောင်တဲ့လုပ်ငန်းအလုံးမအားနေနေတာကြောင့်မှာဒါဟာတနိုင်ငံကနေတခြားတနိုင်ငံကိုငှက်ဖျားဆေးရင်မာလာတဲ့အခြေအနေကူးစက်ဖို့အကြောင်းရင်းတွေဖြစ်ပါတယ်ဒါကြောင့်နေဇွန်နယ်ပြားမှာအကြီးစားလုပ်ငန်းအစားအသောက်တည်ဆောက်မှုလုပ်နေတဲ့လုပ်ငန်းရှင်တွေဘက်ကဒီယောဂအနေနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ကာကွယ်တိုက်ဖျက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ပေးဖို့ဖြစ်ပါတယ
်ဒီမိုကရေစီစနစ်အတွင်ကူးပြောင်းဖို့ကြိုးစားနေတဲ့မြန်မာနိုင်ငံမှာငှက်ပြားယောဂတိုက်ဖျက်ရေးနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးပြောဆိုတဲ့အခါမှာပွင့်လင်းမြင်သာမှုတွေရှိနေတာဟာအားသာချက်တစ်ခုဖြစ်တယ်လို့လည်း Thomas Tashuwa ကပြောပါတယ
် Challenge maybe is thatThe Myanmar public health services so for the resident population
ဒီကစင်ကာပူကတော့ပြည်သူတွေအတွက်ကျန်းမာရေးနဲ့ပတ်သက်လို့အခမဲ့ဝန်ဆောင်မှုပေးတဲ့နေရာမှာအခက်အခဲတွေရှိနေတာပါဒါကြောင့်လုပ်ငန်းဝင်တွေမှာကောင်းမွန်တဲ့ကျန်းမာရေးဆောက်ရှောက်မှုတွေအရှိန်အဟုန်နဲ့တိုးတက်လာဖို့ဈေးကမ်းတွေကိုတည်ဆောက်ပေးရမှာလည်းဖြစ်ပါတယ်နောက်ပြီးအစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်တဲ့နေရာမှာအခက်အခဲတွေအများကြီးရှိနေပါသေးတယ်အစိုးရဘက်ကလည်းလုပ်ငန်းတွေအောင်မြင်ဆောင်ရွက်နိုင်ဖို့စူးစမ်းလေ့လာနေရတဲ့အချိန်လည်းဖြစ်နေပါတယ်
ငှက်ဖျားယောဂါကိုထိထိရောက်ရောက်ကုသနိုင်ဖို့ Artemisinin လို့ခေါ်တဲ့ ACTS ဆေးတွေယဉ်ပါလာနေတာကိုအရေးပေါ်တုံ့ပြန်ဆောင်ရွက်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ကြေညာထားတာပါဒီငှက်ဖျားဆေးယဉ်ပါမှုထိန်းချုပ်ဖို့အောင်မြင်ရေးမှာအသိပညာပေးရေးအပိုင်းကလည်းအဓိကအခန်းကဏ္ဍကနေပါဝင်နေတယ်လို့ဦးဝင်းအောင်ကပြောပါတယ်မြမစီးပွားရေးလုပ်ငန်းရှင်တွေဘက်ကငှက်ဖျားယောဂါယောနေရေးဗျူဟာတွေမှာပူးပေါင်းဆောင်ရွက်နိုင်ဖို့ ကျမရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပညာရှင်တွေအစိုးရအဖွဲ့အစည်းတွေနဲ့နိုင်ငံတကာအလှူရှင်တွေပါဝင်တဲ့ဆွေးနွေးပွဲကိုနှစ်ရက်တာကျင်းပတာဖြစ်ပါရဲ့ရှင်။